မြန်မာတောင်ကျမှာဖြစ်ခဲ့တဲ့ဖြစ်ရပ်ဟာတရားဥပဒေစိုးမိုးရေးကိစ္စပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယာကပြောလိုက်ပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပိုင်းအားကောင်းလာအောင်လှုပ်ဆောင်နေတာမှာအမေရိကန်ပြည်အောင်စုအနေနဲ့ကူညီပံ့ပိုးပေးနေတာတွေရှိတယ်လို့ဆက်ပြီးတော့လည်းကူညီပံ့ပိုးပေးသွားခြင်းတယ်လို့သံတမန်ကြီးကပြောပါတယ်သံတမန်ကြီးစကော့မာစီယာကိုရန်ကုန်မြို့သံတမန်ကြီးနေအိမ်မှာကုချိုသိန်းကတည်ထောင်တွေ့ဆုံမေးမြန်းထားပါတယ်ရှင
်မင်္ဂလာတောင်ကျမှာဖြစ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့သံတမန်ကြီးရဲ့အမြင်ကိုသိပါရစေမြန်မာနိုင်ငံမှာဒီလိုဖြစ်ရပ်မျိုးတွေဆက်ဖြစ်နေသေးတဲ့ပေါ့သံတမန်ကြီးဘယ်လိုမြင်ပါသလဲခင်ဗျာ
Sure first I'd say thatThe only information I have is what I've read in press reports, so I certainly don't have all the facts. To me,
ထမဆုံးပြောချင်တာကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့စာနာဇင်းသတင်းမီဒီယာတွေကနေကျွန်တော်သိရတာပါ။ဆိုတော့ကျွန်တော်မှအချက်လက်အလုံးမရှိပါဘူး။ကျွန်တော်တို့တော့ဒီကိစ္စကတရားဥပဒေစိုးမိုးရေးကိစ္စပါပဲ။ဒီဖြစ်ရပ်ပဲဖြစ်ဖြစ်အလားတူဘယ်လိုဖြစ်ရပ်မျိုးပဲဖြစ်ဖြစ်ဥပဒေကိုမျှမျှတတကျင့်သုံးရမယ်လို့ကျွန်တော်ထင်ပါတယ်။တရားမဝင်လို့ရဒါမှမဟုတ်တရားမဝင်ကိစ္စတွေရှိနိုင်ခြင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားတွေအနေနဲ့စိုးရိမ်ချက်ရှိရဆိုရင်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေကိုအကြောင်းကြားရပါမယ်။ခိုင်လုံတဲ့အကြောင်းရှိတယ်ဆိုရင်ဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေအနေနဲ့အရေးယူလှုပ်ဆောင်နိုင်ပါတယ်။ဒါပေမဲ့ပုံမှန်အားဖြင့်ဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကအရေးယူရမှာပါ။သတင်းတွေမှာပါတာကိုအခြေခံပြောရမယ်ဆိုရင်အရသားတွေကဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေနဲ့အတူလိုက်ပါပြီးတော့ဖြစ်နိုင်ခြေရာဇဝတ်မှုကိုလိုက်ရှင်းတယ်ဆိုရင်အဲ့ဒါဟာပုံမှန်မဟုတ်တယ်လို့ပြဿနာလည်းရှိနေပါတယ်။ဆိုရင်စရာအများကြီးရှိပါတယ်။ဒီနိုင်ငံဟာဒီမိုကရေစီနုနယ်သေးတယ်ဆိုတော့ကျွန်တော်နားလည်ပါတယ်။ဒါပေမဲ့ဒီနိုင်ငံမှာတရားဥပဒေစိုးမိုးရေးတည်ဆောက်နေတာနဲ့အမျှနိုင်ငံသားတွေအနေနဲ့သူတို့မှာရှိတဲ့ဘယ်လိုစိုးရင်ချက်ကိုမဆိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုတင်ပြရပါမယ်။တာဝန်ရှိသူတွေကဆက်လုပ်ရပါလိမ့်မယ်။ဒါဆိုရင်လူအုပ်စုကသူတို့မြင်တယ်လို့ဥပဒေတတ်မှတ်ပြီးတော့ဝင်လုတဲ့အခြေအနေမျိုးကိုရှောင်ရှားနိုင်မှာပါ
။မြန်မာနိုင်ငံထက်ဒီမိုကရေစီအတွက်ကြုံပိုများတဲ့အမေရိကန်လိုနိုင်ငံမျိုးတွေမှာဒါဒီလိုဖြစ်ရမျိုးတွေဖြစ်လာမယ်ဆိုရင်မတူကွဲပြားတဲ့တုံ့ပြန်လှုပ်ဆောင်ချက်များဖြစ်မလားခင်ဗျာ။
Well, first of all, I'd say no country, including the United States, is perfect. We all have mistakes and failures.
American Bowen, ဘယ်နိုင်ငံမှာမှပြည့်ပြည့်စုံအောင်ကောင်းမွန်လဲဆိုတာမရှိပါဘူး။အားလုံးမှာအမှားယွင်းနေတဲ့ဆုံးရှုံးမှုတွေရှိပါတယ်။ဒါပေမဲ့ပုံမှန်အားဖြင့်မဖြစ်မလဲဆိုတော့စေတနာတချို့ရှိနေတယ်လို့အရသားတချို့ကဖော်ထုတ်လာမယ်ဆိုရင်ရဲတပ်ဖွဲ့ကလည်းကြိုးကြောင်းခံလုံတယ်လို့ယူဆတယ်ဆိုရင်ရည်ယူလှုပ်ဆောင်အောင်ပါ။အရသားတွေပါအတူလိုက်ပါပြီးတော့ရာဇဝတ်မှုကိုစုံစမ်းစစ်ဆေးတာမျိုးလုပ်မှာမဟုတ်ပါဘူး။ဒါကတကယ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ဥပဒေစိုးမိုးရေးပိုင်းလှုပ်ဆောင်ခြင်းမှာအရသားတွေကိုအတူလိုက်ပါဖို့ဒါမှမဟုတ်ပါဝင်ဖို့ခွင့်ပြုမှာမဟုတ်ပါဘူး။ဒါဟာလူမှုအဝန်းအဝိုင်းတွေကြားနိုင်ငံသားတွေကြားမှာရုံရင်းစံကတ်အခြေအနေမျိုးဖြစ်လာနိုင်ခြေကိုရှောင်ရှားတဲ့နှီးပါပဲ။ဥပဒေစိုးမိုးရေးကိုဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကပဲလှုပ်ဆောင်ဖို့တိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။စိုးရိမ်မှုရှိတဲ့အရသားတွေဓာတ်ရိုက်ပါဝင်လှုပ်ဆောင်တာမျိုးမရှိရပါဘူး
။တရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေစွမ်းဆောင်ရည်မြင့်လာစေဖို့တရားဥပဒေစိုးမိုးရေးပိုပြီးကောင်းလာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပံ့ပိုးကူညီနိုင်တဲ့အနေအထားမျိုးမှာရှိတယ်လို့ယူဆပါတယ်လေခင်ဗျာ
We're trying we're doing some assistance and training of police we're working in support of some of the rule of law
ကျွန်တော်တို့ကြိုးစားနေပါတယ်ရဲတပ်ဖွဲ့ကိုလေ့ကျင့်သင်တန်းပေးတာမှာကျွန်တော်တို့ပံ့ပိုးကူညီနေပါတယ်အစိုးရကနိုင်ငံတော်မှာထူထောင်ဖို့လှုပ်ဆောင်နေတဲ့တရားဥပဒေစိုးမိုးရေးဗဟိုဌာနတချို့ကိုပံ့ပိုးကူညီဖို့ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဒါပေမဲ့ရိုးရိုးသားသားထပ်ပြောရမယ်ဆိုရင်ဒီနိုင်ငံရဲ့ဒီမိုကရေစီဟာနုနယ်ပါသေးတယ်လူ့အဖွဲ့အစည်းအနေနဲ့သူတို့ရဲ့ဒီမိုကရေစီဘယ်လိုလဲပတ်လှုပ်ဆောင်စေချင်လဲတရားဥပဒေစိုးမိုးရေးဘယ်လိုဖြစ်စေချင်တယ်ဆိုတာတွေကိုတိရှိနားလည်လာဖို့ရအချိန်ယူရပါလိမ့်မယ်ဆိုတော့ဒီဖြစ်ရတချို့ကလူတွေအနေနဲ့လေးလာတင်ယူဖို့အခွင့်အလမ်းတွေပေးတယ်လို့ကျွန်တော်ထင်ပါတယ်တခြားနိုင်ငံတွေကအတွေ့အကြုံတွေကိုတီးခွင့်ရပြီးတော့တခြားနေရာတွေမှာဘယ်လိုလှုပ်ဆောင်ကြတယ်ဆိုတာမြင်လာမယ်လို့မျှော်လင့်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တကယ်ပဲကူညီကြပါတယ်ကူညီလဲကူညီနေပါတယ်ဆက်ပြီးတော့လည်းကူညီသွားပါမယ်